မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့တိုင်းရင်းသားဒေသတချို့မှာကျန်းမာရေးဝန်ထမ်းနဲ့ဆေးဘက်ဆိုင်ရာပြစ်စီလိုအပ်ချက်တွေကြောင့်အခက်အခဲကြုံနေရတဲ့အကြောင်းတင်ပြချင်ပါတယ်ကျွန်မအကနွန်ပါတိုင်းရင်းသားဒေသတချို့မှာမကြသေးခင်သတင်းပတ်ကစားလို့ကပ်ရောဂါကူးစက်မှုတိုးလာနေရကကျန်းမာရေးဝန်ထမ်းနဲ့ရောဂါစစ်ဆေးရာမှလိုအပ်တဲ့ပြစ်စီကိရိယာလိုအပ်ချက်တွေလည်းတိုးလာနေတယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှမ်းပြည်နယ်အစီပိုင်းမှာဆိုရင်ပြီးခဲ့တဲ့ဩဂတ်လမတိုင်ခင်အထိကိုဗစ်အသီးပြုလိုနာ၄ရောက်တာရှိခဲ့ပေမဲ့ပြီးခဲ့တဲ့လကစလို့ကိုဆက်သူတိုးလာရမှအခုဆိုရင်200ကျော်အထိရှိနေပြီလို့ရှမ်းပြည်နယ်အစီပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနအထူးရောဂါနှိမ်နင်းရေးဌာနခွဲလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစာဝနကိုကပြောပါရယ်ရောဂါကူးစက်မှုတွေတိုးလာနေတာနဲ့အမျှရောဂါရှိမရှိစမ်းသပ်စစ်ဆေးဖို့ပြက်စီးကိရိယာလိုအပ်ချက်တွေလည်းပိုများလာနေတယ်လို့ပြောပါရယ်
အဲ့ကျွန်တော်ကတော့မြို့နယ်တွေသုံးဖို့အတွက်တော့အခုလောက်လုံလုံလောက်တော့ရှိတယ်။ဒါပေမဲ့ကျွန်တော်ကဘာဖြတ်လို့လဲဆိုတော့ test kit တော့များလို့တင်တယ်။ဒါလို့လဲဆိုတော့ test kit များစစ်နိုင်တာနဲ့အများဟာလူနာရီကိုမြင်မြင်စပယ်ပြီးတော့ကုသမှုပေးပြီးတော့ဒီမြင်မြင်ကုသမှုကိုချော့ချနိုင်မှာပေါ့
။နိုဝင်ဘာလနှောင်းပိုင်းကစလို့အတီးပြုလူနာတိုးလာနေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းတချီလဲမြို့နယ်မှာတော့အခုဆိုရင်အတီးပြုလူနာ100နီးပါးရှိနေပြီလို့လဲတာချီလိုက်မြို့နယ်စစ်ရုံးအုပ်ကြီးဒေါက်တာခင်ကျော်ကပြောပါရယ်နောက်ထပ်ကူးစက်မှုတွေတိုးလာမယ်ဆိုရင်တော့လိုအပ်ချက်တွေပိုများလာနိုင်တယ်လို့လည်းပြောပါရယ
်အာလောလောဆယ်အထိကျွန်တော်တို့လက်ရှိရှိနေတော့လူဒဏ်အားလုံးပေါ့နော်အားလုံးကဟိုအပြင်းထန်လူဒဏ်မပါဘူးမပါတဲ့ခါကျတော့ကျွန်တော်တို့ဟိုဝန်ထမ်းတွေလည်းဟိုတရားရှိရတာဟိုနည်းနည်းတော့သက်သာတာပေါ့လေအဲနောက်ပြီးအရေးအတွက်များလို့နေရာခွဲရလို့ဒါကျွန်တော်တို့ကဟိုဒီလက်ရှိသေးုံမှာ run နေတဲ့ဝန်ထမ်းအင်အားကိုခွဲပြရတာပေါ့လေခွဲပြရတော့လက်တလို့ထီတော့နိုင်တယ်သို့တော်ဒီထက်ပိုများလာမယ်ဒါမှမဟုတ်လည်းဒီထက်ပိုပြီးတော့ပြင်းထန်တဲ့လူကပါလာမယ်ဆိုရင်ပေါ့အဲ့ဒါဆိုရင်တော့အခက်အခဲရှိကောင်းရှိနိုင်တယ်ကျန်တဲ့ကာကွယ်ရေးပစ္စည်းကတော့ဟိုလောစတီလုံးလောက်ပါတယ
်လမ်းနောက်ကင်ပြိပခါတွေကြောင့်တိုင်းဆောင်နေရတဲ့ဒုက္ခတွေတွေအများပြားရှိရာချင်းပြည်နယ်ပလဝါမြို့နယ်မှာလည်းပြီးခဲ့တဲ့လမှာပဲပထမဆုံးကိုဗစ်အသီးပြုလူနာတွေ့ရှိခဲ့ပြီးနောက်ရောဂါကူးစက်မှုတွေတိုးလာနေပါတယ်ဖို့ပြိုးတိုးတက်မှုနှိပ်ကျပြီးလမ်းပန်းဆက်သွယ်ရေခက်ခဲတဲ့ဒေသတွေမှာကျန်းမာရေးဆောက်ရှောက်မှုတွေအားနည်းတာကြောင့်ကပ်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်တယ်လို့လည်းပလဝါမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟန်ကပြောပါတယ
်လက်ရှိကတော့မြို့နယ်ဆရာဝန်ကြီးနဲ့လက်ထောက်ဆရာဝန်တယောက်နဲ့နှစ်ယောက်ပဲရှိရပေါ့ကျွန်တော်မြို့နယ်ဆိုတော့သမီးမှလည်းဆရာဝန်လက်ထောက်ဆရာဝန်ကိုမပေါ်တော့တောင်းခံဆရာဝန်တယောက်ရှိရတော့စီးရုံတိုင်းတာနဲ့ကျွန်တော်တို့တစ်ဖက်ကတိတ်ဆောင်နေနဲ့ရှိနေတဲ့ခါကျတော့ဆရာဝန်အင်အားတော့လူပြီးရမယ် desk kit လဲလောလောဆယ်ဒီဒီနယ်ဈမားနေပြီးတော့ပို့ထားတာအုံ150ရှိရပေါ့တော့လောလောဆယ်ဒီမှာတော့ကတော့ဟိုလုံလောက်နိုင်တဲ့အနေအားရှိရနောက်လာပြီဆိုတော့အစ်စ်ပြန်တောင်းရမယ်သဘော
လာပိုင်းအတွင်းယောဂါကုသတူ1900ကျော်လောက်အထိအတည်ပြုထားတဲ့မွန်ပြည်နယ်မှာလဲဆေးဘက်ဆိုင်ရာပြည့်စည်ကိရိယာလိုအပ်ချက်တွေရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့်ကပ်ယောဂါတိုက်ဖြည့်ရေးလုပ်နေကြတဲ့ဆရာဝန်တွေအတွက်ကျန်းမာရေးသုံးပြည့်စည်ကိရိယာတွေလိုအပ်နေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယပြည်နယ်ဦးစီးမှုဒေါက်တာဝတ်မောင်ကပြောပါတယ်။
ဒီမှာတော့ကာကွယ်ပစ္စည်းကတော့သိပါပေါ့ N95 တခုလောက်ပဲလိုအပ်တယ်။ကျန်တာကတော့အာဟိုကိုကလည်းကျူတောင်းထားတယ်ဟိုလိုအပ်ရင်လည်းတောင်းရင်ဟိုဘောတော့ဒါကိုကျမကြီးသုံးဖို့အတွက်ကိုပြောတာပေါ့အဲ့ဒီတွေ့ရတော့ဒီဝန်ကြီးဌာနကတော့ထောက်ပံ့နေတော့လိုအပ်မှုကတော့မရှိပါဘူးဟုတ်ဒါပေမဲ့အပြင် volunteer ဒုနာသိမယ်ပို့မယ်ပေါ့နော်ဒါကတော့အမားတို့ဆရာတောင်းဝင်မထောက်ပံ့ဘူးဆိုတော့သူတို့မှာတော့ရှင်းလူပေးနေတာတွေပေါ့နော်အဲ့လိုမျိုးတွေတော့သူတို့မှာတော့လည်းလိုအပ်ချက်တော့ရှိပါပေါ့ဟုတ်
မြန်မာနိုင်ငံဝန်လပိုင်းအတွင်းမှာပဲတည်ဆောင်းသူ2000ကျော်နဲ့ကုဆတ်သူ3000ကျော်အထိရှိလာရကအိမ်ပြင်မထွက်ဖို့အမိတ်အပါဝင်သွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေကိုတိုးမြင့်ဆောင်ရွက်လာပါတယ်။ဒါပေမဲ့လည်းကန့်သတ်မှုတွေကြောင့်မှာပဲယောဂါကုဆတ်မှုတွေရှိနေဆဲဖြစ်တာကြောင့်ယောဂါထိန်ချုပ်ရေးစည်းကမ်းတွေကိုလိုက်နာကြဖို့အာဏာပိုင်တွေတတိပေးထားပြီးပြက်ကွက်သူတွေကိုအရေးယူဆောင်ရွက်တာလည်းရှိနေပါတယ်ရှင်။ကျွန်မအကနွန်ပါ VOA.drinpay ပို့တာဖြစ်ပါတယ်။